မင်္ဂလာညနေခင်းပါသောတာရှင်များရှင်၂၀၁၈ခုနှစ်ဇန်နဝါရီလ၁၈ရက်ဗုဒ္ဓဦးနေ့ညနေခင်းဗီဒီယိုစီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေ၆နိုင်ခွဲကနေ9နိုင်အထိဖိုင်းဒိုမီတာ19.25နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အီတန်စမဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ကိုကလေးဘွားမှတရားမဝင်ရောက်လာသူတွေကိုကာကွယ်ပေးထားတဲ့လွင်မှုကြီးကြပ်ရေးအစီအစဉ်ဆုံးသတ်ရေးတရားရုံးချုပ်ကကြောင်းဝင်ဆောင်ရွက်ဖို့တရားဝင်ကြီးဌာနကတိုက်တွန်းမှုစီစဉ်နေပါတယ်။အခက်ကြီးနဲ့မြောက်ဦးမှာမင်းညာကဖြစ်ခဲ့တဲ့အတိအယုံအတွင်းရတက်ဖွဲ့ဖြစ်ကမှုကြောင့်ဆန္ဒပြသူ9ဦးသေဆုံးပြီး12ဦးဒဏ်ရာရကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှသောတာရှင်နေနားဆင်ကြရမယ်တဲ့မှာ
။အော်ဟုတ်ကဲ့။အခုသုံးသွားတာကတော့9ရောက်ပါ။အဲ9ရောက်ကိုလည်းအခုကျွန်တော်တို့ဒီကြောင်းကျွနေရဲ့တုတ်တန်ကိုရောက်နေပါပြီ။
မြောက်ကရေတပ်ဖွဲ့နဲ့လူလူချောင်းကအထီးကရုံဖြစ်စင်မှာတိတ်ဆုံးလူဒဏ်ရာရသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြောက်ဦးဒေသခံတယောက်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ဒီကိစ္စပေါ်ဆိုရဘက်ကစနစ်တကျတာဝန်ယူဖြေရှင်းဖို့လိုတယ်လို့သုံးသပ်သူတွေရှိနေတဲ့အကြောင်းနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနှစ်နှစ်အတွင်းပြန်ပို့မယ့်အစီအစဉ်စတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်ပြည်ထောင်စုမိဘရင်းနဲ့တူကလေးဘွားမှာတရားမဝင်ရောက်လာကြသူတွေကိုအကာအကွယ်ပေးထားတဲ့လွင်မှုကြီးကြပ်ရေးအစီအစဉ်ကိုအဆုံးသတ်မဲ့သမရရဲ့အမိန့်ကိုကယ်လီဖိုးနီးယားပြည်နယ်ကတားမြစ်ထားတာကိုပယ်ပြတ်နိုင်အောင်တရားရုံးချုပ်ကကြောင်းဝင်ဆောင်ရွက်ရေးအမေရိကန်တရားရုံးဝန်ကြီးဌာနကတိုက်တွန်းမှုရှိနေပါရဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကအယူခံတရားရုံးမှာသမရဒေါ်နယ်ထရန့်ဆိုရကရှောင်းလဲဖို့စီစဉ်နေချိန်မှာတရားရုံးဝန်ကြီးဌာနကပန်ချမဲ့အစီအစဉ်ဟာဆက်ဆက်ပါပါလောရက်တစ်ခုဖြစ်ကြောင်းလဲရှင်းလင်းရေးကျန်းဆက်ရှင်ကပြောဆိုခဲ့တာပါဒါကလို့ခေါ်တဲ့လူမှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်လို့ပြည်အောင်စုတရားသူကြီးတယောက်ကတနင်္ဂနွေလုံးအတွင်းအဆုံးဖြတ်ပေးမယ့်ကိစ္စပေါ်ဥပဒေပြဋ္ဌာန်းချက်တွေအရဆောင်ရွက်ရတာဖြစ်ကြောင်းလဲတရားရှင်းလင်းချုပ်ဂျက်ဆက်ရှင်ကပြောဆိုခဲ့ပါတယ်။ဒါနောက်ထပ်ကတော့ဒါကလူမှုကြီးကြပ်ရေးအစီအစဉ်ကိုဆက်လက်အကာအကွယ်ပေးဖို့တိုက်တွန်းနေတဲ့တိုက်ခတ်ဒီမိုကရက်တီကိုဝေဖန်ပြစ်တင်ခဲ့တယ်လို့ဒီမိုကရက်တီရဲ့တောင်းဆိုမှုတွေကြောင့်အစိုးရရန်တရားရက်ဆိုင်ထားမဲ့အခြေအနေကိုဥတည်နေပြီးဒီသတင်းပတ်တဲ့အစိုးရရဲ့လုပ်ငန်းတွေရက်ဆိုင်ရတဲ့အခါစစ်တပ်ကပို့ပြီးအထိနာလိမ့်မယ်လို့လည်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။ဒီမိုကရက်တီကတော့သမရရဲ့ပြောဆိုချက်တွေကိုပယ်ချခဲ့ကြပါတယ်။ဒီမိုကရက်တီတော်မှရစ်ချက်ဘလူမန်တဲကတော့အစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်ရမယ်ဆိုရင်တမန်တော်မှာသာတာဝန်ရှိမှဖြစ်ပြီးဒီမိုကရက်နဲ့ရီပူဘလစ်ကန်အမတ်တွေကဒါကာစီစဉ်တဲ့အကာအကွယ်ပေးထားသူတွေကိုနေရပြန်ဖို့မခံရလိုအပ်ကြောင်းလက်ခံထားကြတယ်လို့လည်းပြောဆိုခဲ့တာပါရီပူဘလစ်ကန်တက်လက်တော်အမတ်လင်စီဂရီဟမ်ကတော့တမန်တော်အနေနဲ့လွှတ်တော်ကိုယ်စားလှယ်နဲ့ပုံမထိတွေ့ဆက်ဆံဖို့လိုအပ်ကြောင်းတိုက်တွန်းပြောဆိုခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းနေတဲ့လွှတ်တော်အမတ်တွေရဲ့မနစ်အင်ကာနီကမေးမြန်းမှုတွေကိုအင်ဂျူရိုရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတီဗန်နန်ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေတဲ့ကတစ်ခုဖြစ်တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမစ္စတာဗန်နန်နိုင်ရည်ပေါင်းများစွာကြာမြင့်ခဲ့ပါတယ်။မစ္စတာဗန်နန်ဘက်ကညှင်းဆန်မှုအပေါ်ကော်မတီကဆင့်ခေါ်စာထုတ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ကော်မတီရဲ့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်အဒန်ရစ်ကတော့အင်ပီရိုတာဝန်ရှိသူတွေကမစ္စတာဗန်နန်ကိုမေးခွန်းနေမဖြစ်ဖို့ညွှန်ကြားထားတာလို့ပြောဆိုပါတယ်။ဘယ်သူကမှသူ့ကိုတိုက်တွန်းထားတာမရှိဘူးလို့အင်ပီရိုပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရန့်အစိုးရအနေနဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်နေပြီးလွှတ်တော်အနေနဲ့လျှို့ဝှက်အချက်လက်တွေကိုမရယူခင်မှာအင်ပီရိုနဲ့တိုက်မရမယ်လို့အင်ပီရိုပြောခွင့်ရကပြောဆိုပါတယ်။မစ္စတာဗန်နန်ကိုတော့လွှတ်တော်ကော်မတီရှေ့မှောက်ထပ်ရောက်လာအောင်မယ်လို့မျှော်လင့်တဲ့အကြောင်းလွှတ်တော်မှရှရက်ကပြောပါတယ်။တချိန်တည်းမှာပဲသမ္မတထရန့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားခြားအဆက်အသွယ်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ခုံအဖွဲ့ရှေ့မှောက်လာရောက်ထွက်ဆိုဖို့မစ္စတာဗန်နန်ကိုအထူးစုံစမ်းရေးမှူးရောဘတ်မူလာကပြီးခဲ့တဲ့သတင်းပတ်ကဆင့်ခေါ်ခဲ့တယ်ဆိုပြီးလဲနယူးယောက်တိုင်းစ်ကဖော်ပြထားပါတယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အစိုးရရဲ့အစဉ်ချင်းမဲ့တဲ့လူရွက်တီချောင်းအရက်ဖက်လီယောင်းလိုင်းကလေရင်တွေအနေရှိတဲ့ခြေနေမျိုးနဲ့ဂျုံရရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကကနေဒါနိုင်ငံဗန်ကူးဗားမြို့နိုင်ငံခြားရေးဝန်ကြီးတွေရဲ့ CEO ဝဲအတွင်းမနေ့တုန်းကပဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကတိုက်ချင်းဖြစ်ပက်တင်းတက်မစ်ဆိုင်းတုံးလို့ဆိုတဲ့မစ်ဆိုင်းတုံးတစ်စင်းပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကစမ်းသပ်ဖြစ်လို့ရမှာဆန်ဖရန်စစ္စကိုကနေဟောင်ကောင်ကိုသွားတဲ့လေယာဉ်ပေါ်ကခီးစရီတွေ့မြင်ကြရတဲ့အထိပါမစ်ဆိုင်းတုံးဟာလေယာဉ်နဲ့ရေမှန်280လောက်အကွာကိုရောက်ရှိခဲ့ကြောင်းလဲအမေရိကန်လေကြောင်းထိန်းချုပ်ရေး FAA ကပြောဆိုခဲ့ပါတယ်။မစ်ဆိုင်းတုံးဖြစ်လို့ချင်းအနီနာကောင်းငင်မှာ တခြားလေရင်ကိုးစင်းလက်ရှိနေခဲ့ပါတယ်အမေရိကန်ကာဝေးဝန်ကြီးဌာနရဲ့မှတ်တမ်းတွေအရမစ်ဆိုင်းလုံးပြစ်လွတ်ခဲ့တဲ့နေရာမှာအဲ့ဒီနေ့ကခမန်းကြီးလေရင်916စင်းပြန်တန်းခဲ့ကြောင်းနဲ့ FAA ရဲ့မှတ်တမ်းတွေအရလေရင်ဒီပေါ်မှာလိုက်ပါလာတဲ့ခီးတဲ့ရေတွေဟာ35,210ရှိခဲ့ပြီးနိုင်ငံပေါင်းစုံကလူများပြအတွက်အန္တရာယ်ဖြစ်စေလောက်မြောက်ကိုရီးယားကမစင်မချင်းလုပ်ခဲ့တဲ့လုပ်ရက်အဖြစ်ဝန်ကြီးတေလာဆန်ကဥပမာပေးပြောဆိုခဲ့တာပါမြောက်ကိုရီးယားရဲ့မစ်ဆိုင်းလုံးကိုတွေ့မြင်ခဲ့ရတဲ့ခီးတွေလိုက်ပါလာတဲ့လေရင်ဟာဘယ်လေကြောင်းလိုင်းကလဲဆိုတော့ဝန်ကြီးတေလာဆန်ကမပြောခဲ့သလိုလေရင်ဟာလမ်းကြောင်းပြောင်းပြန်တန်းခဲ့သလားဆိုတော့လည်းပြောမသွားပါဘူးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေမှာမကြသေးရင်ကတိုးတက်မှုတွေရှိခဲ့တာကိုလည်းနျူကလ িয়ার ချင်းချောက်မှုအန္တရာယ်ကိုတညညတည်းရင်ဆိုင်နိုင်ဖို့ရည်ရွယ်ပြီးကိုရီးယားစစ်ပွဲတွင်အမေရိကန်ရဲ့မဟာမိတ်ဖြစ်ခဲ့တဲ့ကနေဒါနိုင်ငံကကမကထလုပ်ခဲ့တဲ့နိုင်ငံပေါင်း20ကထိပ်တဲတံတမန်တွေတက်ရောက်လာတဲ့ညီလာခံအတွင်းဝန်ကြီးတေလာဆန်ကပြောဆိုသွားခဲ့ပါတယ်
စပိန်နိုင်ငံကတလုံးညဒေသလွတ်လပ်ရေးလူမှုဆန္ဒခံယူပွဲကိုတုံ့ပြန်တဲ့အနေနဲ့ဗဟိုအစိုးရကဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းရွေးကောက်ပွဲအတွက်ကျင်းပဖို့စီစဉ်ခဲ့ပြီးနောက်ပိုင်းပထမဆုံးအချိန်အဖြစ်နဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ကတလုံးညဒေသဆိုင်ရာလွှတ်တော်အစည်းအဝေးလုပ်ဖို့ရှိနေပါတယ်။ဒေသဆိုင်ရာလွှတ်တော်တက်မှာတော့လွတ်လပ်ရေးလိုလားတဲ့ပါတီတွေပေါင်းရင်ပုတ်ကာတီကာနဲ့အများစုဖြစ်နေပေမဲ့အစိုးရတဲ့နဲ့ခေါင်းဆောင်ပိုင်းကိုလွှတ်တော်မှတ်တွေကရွေးချယ်ရမှာဖြစ်ပါတယ်။ကတလန်သမရဟောင်ကာပြုစ်သမန်ကိုကိုယ်စားလှယ်လောက်အဖြစ်ထောက်ခံမှုတီးခြားပါတီနှစ်ခုကြားဒီကနေ့ဗုဒ္ဓဟူးနေ့လွတ်တော်စည်းဝေးမတန့်ခင်မှာပဲသဘောတူညီချက်ရခဲ့ကြပါတယ်။မဲပေးသူအများစုထောက်ခံခဲ့ကြတဲ့စပိန်နိုင်ငံကနေကတလိုနီးယားခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုမစ္စတာပြုစ်သမန်ဦးဆောင်ခဲ့တာပါ။စပိန်ဗဟိုအစိုးရကကတလုံးနီးယားဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းပြီးဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဆိုင်းငံ့ခဲ့ပြီးတဲ့နောက်မှာမစ္စတာပြုစ်သမန်ကဘရပ်ဆဲမြို့တော်ကိုထွက်ပြေးသွားပါတယ်။စပိန်နိုင်ငံကိုပြန်လာရင်ဖမ်းဆီးခံရမယ့်အရေးနဲ့ရင်ဆိုင်ရမှာပါ။ပြည်ပမှာတင်းရှောင်နေစဉ်အတွင်းပြုစ်သမန်အနေနဲ့ကတလန်သမရအဖြစ်ဆောင်ရွက်လို့မရဘူးလို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကပြောဆိုပြီးသူရွေးချယ်ခံရရင်လဲကတလိုနီးယားကိုပိုင်အုပ်ချုပ်ခွင့်ဆိုင်းငံ့ထားမှုကဆက်ပြီးတက်ရောက်နိုင်မယ်လို့ပြောဆိုထားတာပါလွတ်လပ်ရေးလှုပ်ရှားခဲ့ကြတဲ့တခြားခေါင်းဆောင်တွေဟာလဲပြည်ပမှာထွက်ပြေးတင်းရှောင်နေတာဒါမှမဟုတ်လဲစပိန်နိုင်ငံမှာထောင်ကျနေကြပါတယ်မနေ့အင်္ဂါနေ့ညမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဘာစီလိုနာမြို့ကိုမှချီတက်ခဲ့ကြပြီးပုံကံမှုဖြစ်အောင်လှုံ့ဆော်မှုဆွဲချက်တွေနဲ့ထင်းထင်းခံထားတဲ့ကတလန်လူမှုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်နှစ်ဦးကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင
်။ UAVE ကတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေမေကန်တမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာမင်းညက်ကဖြစ်ပွားခဲ့တဲ့ဒီကရုံတွင်ဆက်လက်ပြသူမျိုးသား9ဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့ကြောင်းမြန်မာဆွေရကသတင်းထုတ်ပြန်လိုက်ပါရယ်။ဒီဆုံးတဲ့ရုပ်လောင်း9လောင်းကိုမြောက်ဦးစေုံရင်ခွဲရုံမှာတွေ့ရကြောင်းလည်းဒေသခံတူပါ VOA ကိုပြောပါရယ်။ဆိုရင်ရတဲ့ဒဏ်ရာသူ10ဦးစစ်တွေစေုံကိုပို့လိုက်ပြီးမြောက်ဦးစေုံမှာတော့ဒဏ်ရာသူ4ယောက်ပဲကျန်ပါရယ်။တရှိမြောက်ဦးချင်းနေတည်ငင်ရှိပေမဲ့လုံခြုံရေးတွေနေရာနှက်ချထားခဲ့တာပါ။ရခိုင်ပြည်နယ်ချုပ်ချာအာနာကြာဆုံးတဲ့နေ့ဖြစ်ချင်းပမဲ့စီစဉ်ကိုအနာဘာနေခွင့်ပြုရတဲ့အတွက်ဒေသခံတွေမှာချိန်နှက်ဖြစ်ရကမြောင်းမြို့မှာမင်းညားကလှည့်လည်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေမြောင်းထူရီအုပ်ချုပ်ရေးမှူးရုံးရှိအရောက်လွန်ကျွေးတပ်ဖွဲ့ရင်နဲ့ထိတက်ပြင်းရဲတပ်ဖွဲ့ကပြစ်ခတ်လူစုခွဲခဲ့တာကြောင့်ထိခိုက်ဒေချေခဲ့ကြတာပါထိတက်ပြင်းမှုရဲ့ကျင်းမှုကြောင့်လွန်ကျွေးတပ်ဖွဲ့20လောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ကုလသမဂ္ဂကတော့ရခိုင်ပြည်နယ်မြောင်းဦးမှာဖြစ်ခဲ့တဲ့ရဲနဲ့ဆန္ဒပြသူကြားသူတို့ဆိုင်ရာထိတက်ပြင်းမှုတွေပေါ်စိုးရင်မကင်းတဲ့သဘောထားကိုပြောဆိုခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းရေးစုဝေးခွင့်တွေကိုလေးစားလိုက်နာဖို့နဲ့နောက်ထပ်ကြံပတ်မှုတွေမဖြစ်အောင်ထိနေတဲ့ဆော်ဖို့လွန်ကျွေးတပ်ဖွဲ့တွေကိုရောဆန္ဒပြသူတွေကိုပါကုလသမဂ္ဂကတိုက်တွန်းနေတာပါဖြစ်ဖြစ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းအသက်ဆုံးရှုံးတဲ့အထိဖြစ်ပွားခဲ့တဲ့ဖြစ်ဖြစ်ကြောင့်စိုးရိမ်မခင်ကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထားနေပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဒုက္ခသည်တွေဆန္ဒလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ် ချောက်သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတယ်။ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုနှစ်နှစ်အတွင်းထာနေပြန်နိုင်ရေးအပိသက်ဆောင်ရွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်ကပြောဆိုတာပါ။ဒီဒုက္ခသည်တွေထာနေပြန်ရေးကိုတော့အခုဇန်နဝါရီလကုန်ပိုင်းလောက်မှာစတင်မယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ကပြောဆိုထားပါတယ်။ ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိတယ်လို့မခန့်စားရဘဲနဲ့တော့သူတို့အိမ်တွေသူတို့အတိုင်းဝိုင်းတွေကိုပြန်သားရမျိုးမလိုလားဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဟေတာနယူးယောက်ကပြောဆိုခဲ့တာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရမစ်နယူးယောက်ကဒုက္ခသည်တွေထာနေပြန်ရေးနဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ ဒီနေ့ကျွန်တော်တို့ကပြောမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကမြန်မာစစ်တပ်ကြီးကဲတွေကိုပြစ်မှတ်ထားတန်းခတ်ပိတ်ဆို့ထားတယ်လို့
ဒီနေ့တော့ကဥဆောင်မှုခန့်ခန့်နာမှာရှိနေခဲ့တဲ့ဝေါဝံအတွက်ချက်ချက်ထောင်နှင်းစီးနာတင့်တော်ရဲ့စင်ကြက်ကိုဖြစ်ကြောင်းလဲတရားသူကြီးကပြောဆိုခဲ့တာပါဝေါဝံဒီဘက်ကမှာခေတ္တခဏလာရှိခဲ့ကြောင်းတရားသူကြီးအန်ဒရီချန်ကလက်ခံပြောဆိုခဲ့ပေမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာထဲထဲဝင်ပါဝင်ပတ်သက်မှုရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်အဲဒီနေ့တော့ကဥဆောင်မှုခန့်ခန့်နာမှာရ
ရေချောင်းဆိုင်ရာအဖွဲ့တွေနောက်နိုင်ငံအများလိုက်နာရမယ်စီမင်းစီခံတွေပေါ်ပေါက်လာမယ်လားလာတွေကြောင့်နိုင်ငံရေးအရာသဘောထားကွဲလွဲမှုတွေရှိနေပေမဲ့လည်းရေချောင်းတည်ယူပို့ဆောင်ရေးလုပ်သူတွေနောက်တရုတ်ရှိဘက်ကံယူထံမှဒီလမှာပဲပျက်စီးခဲ့ရတဲ့အီရန်ရှင်းလင်းတင်တင်မော်လို့တင်မော်တွေအတွက်တော့အတော်လေးဘေးကင်းလို့ကြုံမှုရှိစေပါ ရှင်းလင်းတင်တင်မော်တွေအပါအဝင်ပုဂ္ဂလိကတင်မော်တွေကတော့နိုင်ငံတစ်ခုချင်းစီကဖြတ်တန်းခွင့်ပေးထားတဲ့ကံယူရက်နဲ့ကတ်တဲ့လမ်းကြောင်းတွေကိုပဲအသုံးပြုကြတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့တကယ်လို့စတူယန်ကီလိုမီတာ38.5ဒန်းကျတဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ပင်လယ်ပြင်မှာဒီတင်မော်တွေဝင်ရောက်ရင်လဲတိုးများလာနေတဲ့ခင်မီစမ်းသစ်တဲ့ထောက်လန်းရေးစောင့်ကြည့်မှုနဲ့ Yajin Sana Nyamu, a cool Nidrigo, Samuel Jad, Lule, Janjin Duruga, Piovare, a poor when say Uba, sit down, Ashan, and Yatin, Asianet, dear Nanganja, Swinu Nide, Lina Yame, Senior Seeker Hassu in Lay, my daughter Samudego, Gagwe Biran, et tu, Ludajin, Taut Harkuni Mugo, Uza, Billy Menu, Janjin Duruga, Piovare.
နောက်ဖက်လိုက်နိုင်ရမယ့်စီးနှင်းတွေကိုဒီနေ့အတွင်းကျင့်သုံးဖို့တရုတ်နယ်အာဆီယံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူခဲ့ကြတာဖြစ်ပါတယ်ရှင်။ ရခိုင်ပြည်နယ်မြောက်ဦးမှာရဲတပ်ဖွဲ့နဲ့လူထုကြားဖြစ်ခဲ့တဲ့အတီကယုံဖြစ်စဉ်အတွင်းအခုချိန်ထိတော့လူခုနှစ်ယောက်သေဆုံးခဲ့ပြီးတော့တရာဇင်လောက်အရေးပေါ်အခြေအနေမှာဆေးကုသမှုခံယူနေရပါတယ်။ရခိုင်ပြည်နယ်နိုင်ငံတော်ကြာဆုံးခဲ့အခမ်းအနားကျင်းပခွင့်မရတာကိုမကျေနပ်လို့အင်္ဂါနေ့ညမှာလူထုကဆန္ဒပြရတာကနေလုံခြုံရေးတပ်ဖွဲ့ရဲ့ပြစ်ခတ်နှိမ်နင်းမှုတွင်သေဆုံးခဲ့ရတ
မှာ233နှစ်မြောက်ရခိုင်ပြည်နိုင်ငံတော်ကြာဆုံးရေးအခမ်းအနားကျင်းပခွင့်မရတဲ့အတွက်ဒေသခံရခိုင်လူငယ်တွေဇန်နဝါရီလ16ရက်အင်္ဂါနေ့ညကလမ်းလျှောက်ဆန္ဒပြရာကနေလူစုလူဝေးဖြစ်လာပြီးမြောက်ဦးမြို့နယ်ရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူစုကိုရဲကပစ်ခတ်လူစုခွဲခဲ့တယ်လို့မြောက်ဦးမြို့ကကိုကျော်ထွီးကပြောပါတယ်
။ပွဲကျင်းပမဲ့အချိန် เซเซมาอัตถะกะนี่พี่รอดิถวยโอกะนี่พี่รอมะลุ่ยอ่ะรออูสุบี้รอปုံสันမျိုးတွေဖြစ်လာတယ်ဖြစ်လာတော့အခါမှာအနေနဲ့အရရက်ကနေပြီးတော့လူတွေအတက်လာတော့ပွဲမကျင်းပါတော့ဘူးသူတို့ကသိကြဒီစိတ်ဒေါသတွေဖြစ်ကြတယ်ပေါ့နော်ဒီလူအုပ်ကြီးရဲ့ဒေါသကိုမထိနိုင်တော့ပဲနဲ့အဲ့နဲ့ငုံကနေပြီးတော့ထွေဦးယုံကိုထွက်ပါကြတယ်ပေါ့နော်ခရိုင်ထွေဦးယုံမှာရဲတခွဲတွေခြားထားတယ်ကြောင့်ဘာမှမဖြ ဲ့ပုံစံဖြစ်တာပ
ါမြောက်ဦးမြို့နယ်ရဲတပ်ဖွဲ့ကအခုလိုကင်တွဲဖြည့်ဆင်းမှုနဲ့ပတ်သက်လို့မေးမြန်းဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်လုပ်လို့မရခဲ့ပါဘူးအင်္ဂါညကဖြစ်ပေါ်တဲ့အကြိမ်ကြုံတွင်လူ9ဦးသေဆုံးပြီးစိုးရိမ်ရတဲ့ဒဏ်ရာရသူတချို့ကိုစစ်တွေမြို့ဆေးရုံကိုပို့ထားရတယ်လို့ကိုကျော်ထွီးကပြောပါတယ်
အခုဆုံးသွားတာကတော့9ယောက်ပါအဲ9ယောက်ကိုလည်းအခုကျွန်တော်တို့ဒီမြောင်းမျိုးနေရဲ့တုတ်တန်ကိုရောက်နေပါပြီ။ဟုတ်နောက်တစ်ခုကဒီဆွေုံမကျန်တာကတော့ဒီခြေသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရရတဲ့လူတွေကတော့ကျွန်တော်တို့4ယောက်ရှိပါတယ်။စစ်တွေကိုအရေးပေါ်တင်သွားတာ6ယောက်ပါ။အဓိကတော့ကြားနေရတာတော့တွေးထွက်လွန်တာတို့ပေါ့နော်အဲ့ဒါတွေဖြစ်လို့လို့ပြောပါတယ်။
မြောင်ဦးမြို့အဒီကယုံဖြစ်စဉ်နဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုကင်တွယ်ဖြေရှင်းသွားမလဲဆိုတာကိုအခုချိန်ထိထုတ်ပြန်တာမျိုးမရှိသေးပေမဲ့ဒီအရေးခင်းကိုစုံစမ်းသွားမယ်လို့ပြောဆိုတာ၄ရှိကြောင်းကိုကျော်ထွီးကပြောပါတယ်
။ဟုတ်ကဲ့လူလူရဲ့စိတ်နေစိတ်ထားတော့ကျွန်တော်တို့အပါဝင်ပေါ့နော်အားလုံးကဝန်းနှဲ့တယ်ကြီးကွဲတယ်ပြီးလို့ရှိရင်ဒေါသဖြစ်နေကြတယ်ပေါ့နော်ဒါမဲ့အေးအေးဆေးဆေးပါပဲဟိုပထမကတော့အစိယုံမှာလူတွေတော်တော်များများမြို့နယ်၄မြို့နယ်လောက်ကလူတွေကတော်တော်များများလာကြည့်တော့အဲ့မှာကတော့လုံခြုံရေးကား၃စီးပေါ့နော်အထူးရဲတပ်ဖွဲ့ကနေပြီးတော့ခြားထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟုတ်ကဲ့30ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ်အဲ့ဘလို့ကိုင်းတော့ဖြည့်ချင်းမဲ့ဆိုတာတဲ့ဒီအတိကျုံနဲ့ပတ်သက်ပြီးတော့သူတို့နေနေတဲ့ကိစ္စတွေကိုတာဝန်မှုတိုင်ရင်ခံမှုပုံစံမျိုးတွေပြောတာတွေမရှိသေးပါဘူးနောက်တစ်ခုကသူတို့ကနေပြီးတော့ဒါကိုစစ်စစ်ပြီးတော့အရေးယူသွားမယ်ဆိုတဲ့ပုံစံမျိုးတွေပဲကြာနေရတာတွေပဲရှိပါတယ်ခင်ဗ
ျရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့ရဲနဲ့ဆန္ဒပြသူတွေကြားအကြမ်းဖက်ထိတ်တန့်ဖြစ်စဉ်အပေါ်မှာစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ကြေညာပါတယ်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လွတ်လပ်စွာညီညီညာညာစုယုံခွင့်ဆိုတာတွေကိုလေးစားလိုက်နာဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လူညုံရေးတပ်ဖွဲ့တွေကိုရောဆန္ဒပြသူတွေကိုပါကုလသမဂ္ဂအနေနဲ့တိုက်တွန်းကြောင်းထုတ်ပြန်ခဲ့ပါတယ်အခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းအခုလိုအသက်ဆုံးရှုံးရတဲ့အဖြစ်အပျက်ကြောင့်စိုးရိမ်မကင်ဖြစ်မိကြောင်းကြေညာချက်ထုတ်ပြန်ပါတယ်အခြေအနေတွေစိုးမလာအောင်ထင်းထင်းထင်းထင်းဆောင်ရွက်ကြဖို့တိုက်တွန်းထားသလိုဒီမိုကရေစီစနစ်မှာတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းစွာစုဝေးခွင့်တို့ကိုလေးစားလိုက်နာဖို့အရေးပါကြောင်းကိုလည်းထောက်ပြထားပါတယ်ခင်ဗျာ
ကုညဝေယံတက်ဆက်ပေးထားတာဖြစ်ပါတယ်။တက်ဆက်ထဲမှာပဲဒီဖြစ်ရပေါ်သုံးသက်ချက်တွေကိုလည်းတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့ဒီအထီးကျုံးမှာရဲတပ်ဖွဲ့ကလူစုခွဲပစ်ခတ်နှိမ်နင်းတာကြောင့်လူ9ယောက်သေဆုံးပြီးတော့12ယောက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖက်ကအင်အားသုံးကင်တွေခဲ့တယ်လို့ယူဆမှုတွေရှိနေတယ်လို့ဒီကိစ္စတစ်ခုလုံးအပေါ်မှာအစိုးရဘက်ကစနစ်တကျတာဝန်ယူဖြေရှင်းဖို့လိုတယ်လို့လေးလာသုံးသက်သူတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်လို့ view မြန်မာဝိုင်းတင်တင်တောက်မတ်မီခါကစုံစမ်းမေးမြန်းထားပါတယ်ရှင်။
မြောင်းဆန္ဒပြပွဲကိုရဲတပ်ဖွဲ့ဘက်ကနှိမ်နင်းမှုမှာခုချိန်ထိလူ9ဦးသေဆုံးပြီး12ဦးဒဏ်ရာရထားပါတယ်။ဒဏ်ရာရသူတွေထဲက10ဦးကတော့စစ်တွေစေးရုံကိုပို့ဆောင်ပြီးအတွင်းလူနာအနေနဲ့ကုသနေရတယ်လို့ဒေတာကန်ဒီဘက်ကတော့ပြောပါတယ်။အစိုးရရဲ့ထုတ်ပြန်ချက်မှာတော့9ဦးသေဆုံးပြီး12ဦးဒဏ်ရာရထားတာကိုအတည်ပြုထားပေမဲ့ဆန္ဒပြသူတွေဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေစီကနေလက်နက်ဝင်လူပြီးအကြမ်းဖက်ခဲ့တာကြောင့်အဓိကယုံနှိမ်နင်းရေးရဲလုပ်ငန်းစဉ်အစဉ်အဆက်နဲ့ဆောင်ရွက်ပြီးနောက်ဆုံးတနက်နေ့ပြစ်ခတ်လူစုခွဲခဲ့ရတယ်လို့ဆိုပါတယ်အဓိကယုံကြောင့်ရဲတပ်ဖွဲ့ဝင်20နီးပါးထိခိုက်ဒဏ်ရာရပြီးအုတ်ချုပ်ရေးမှုရုံးနဲ့မော်တော်ယဉ်အချို့ပျက်စီးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံရေးလှိလာတုံးသက်သူဦးမမောင်စိုးကတော့ဒီလိုထိခိုက်ဒဏ်ရာရလာတဲ့အထိဖြစ်ခဲ့အဓိကယုံဖြစ်ပွားမှုအပေါ်အခုလိုသုံးသပ်ထားပါတယ်
တော်ဝင်ယူစီစဉ်လူတဲ့လူတွေအနေနဲ့ဒီလူအုပ်ကြီးကိုအဲထင်းသိမ်းသိမ်းဖြည့်ရှင်းတဲ့နေရာမှာတော့အားနေတယ်လို့ထင်တယ်။လက်တွေ့ဒီကြံစည်ကိုကင်ကြယ်ဖြည့်ရှင်းတဲ့နေရာမှာတော့အင်အားအလွန်ကျွံသုံးပုံရတယ်လို့ပဲကျွန်တော်ပြောရမှာနော်။ရှင်းမှုနဲ့ပတ်သက်ပြီးတော့ဒေသကင်တွေသိသိဖို့လိုအပ်မယ်လို့ထင်ပါတယ်။ဘလို့ပဲဖြစ် NLD ဆိုတာလက်ထက်မှာဖြစ်တယ်။ဒီရေးကကာဝေးဥက္ကခန္ဓာပါညာဆိုတဲ့အကြောင်းပြချက်လောင်းနေရတော့မပြူရ။
ဒီကိစ္စမှာအဲ့ဒီပြည်သူအစိုးရအနေနဲ့ကဒီရခိုင်ပြည်နယ်အစိုးရအနေနဲ့ကတောင်းဝင်ယူမှုတောင်းဝင်ခံမှုရှိစွာနဲ့ဒီကြေကနာကိုဖိနှင်းသိမ်းဖြစ်ရှင်းမှုလိုအပ်လိမ့်မယ်လို့ထင်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညကနေရာ32ကျင်းအောင်မေးပွဲအခမ်းအနားကိုမြောင်မြူနန်တော်ရာကုန်းမှာဟော်ပြောပွဲနဲ့ ပြားစက်အစီအစဉ်တွေနဲ့ကျင်းပဖို့မြို့ကန်တွေကစီစဉ်ခဲ့ကြတာဖြစ်ပါတယ်။မြောက်ဦးနန်းတော်ကောင်ဟာရှေးဟောင်းအမွေနှစ်တစ်ခုဖြစ်တဲ့အတွက်ရှေးဟောင်းဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုယုံကအဲ့ဒီနေရာမှာကျင်းပခွင့်ကိုတားမြစ်ခဲ့ပြီးကျင်းပရေးကော်မတီကလည်းအစီအစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုတားမြစ်ပိတ်ပင်နာကိုမကျေနပ်တဲ့အတွက်မြို့ကန်တွေကနန်းတ ဒီကတော့စိုးပါတယ်ဒေဆုံးသွားတဲ့လူခုနှစ်ဦးဟာမြို့ပေါ်ရက်ကွက်ကအများဆုံးပါဝင်ပြီးစေကျော်တက်အရွယ်လူငယ်တွေဖြစ်တယ်လို့လည်းပြောပါတယ်ဒီနေ့နေ့လည်းပိုင်းမှာမြောင်းစေယုံကိုလာရောက်ကြည့်ရှုတဲ့လူဦးရေဟာအရောက်300နီးပါးလောက်ရှိနေပြီးရက်တက်ဖွဲ့ဘက်ကလုံခြုံရေးကိုတင်းကျပ်ထားတယ်လို့လည်းရခိုင်မျိုးသားပါတီအတွင်းရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်
ဖြစ်ပွားခဲ့တဲ့အတီးတေုံနဲ့ပတ်သက်ပြီးအစိုးရဘက်ကမလို့လက်အဖေအင်အားသုံးချီရှင်းခဲ့တာဖြစ်တယ်လို့သူကတော့ဆိုပါတယ်။ဆန္ဒပြပွဲတွေဖြစ်လာမယ်ဆိုလို့ရှိရင်မြင်တဲ့ဒါတွေမျက်ရည်ပုံးတဲ့ဒါတွေနောက်တစ်ခုကဟိုအမျိုးမျိုးပေါ်တက်ပြီးမဖြစ်ပဲနဲ့ဘယ်လောက်ကြည့်လို့ခမရောက်ဖြစ်ပြီးနေရာမှာတင်းသွားအောင်ဖြစ်တယ်ဆိုတာကတော့ပေါ်လိပ်ကိုအတိတ်တော့ရတယ်လို့ကျ ကျွန်တော်တို့ကိုတကြိုခွင့်မပေးသေးတာမို့မလို့လားအတဲတင်းမှမှုတွေဖြစ်လာနိုင်မှာကိုစိုးရိမ်နေလို့လေဥထုံးအောင်ကျော်ကပြောပါတယ်နိုင်ငံရေးလေးလံတုံးတတူထောက်တာရမျိုးတင်ကတော့ဒီဖြစ်စဉ်အတွက်အစိုးရဘက်ကစနစ်တကျတာဝန်ယူဖြစ်ရှင်းပေးဖို့လိုအပ်တယ်လို့တုံ့တက်လိုက်ပါတယ်လက်ရှိအချိန်မှာဟာရခိုင်ပြည်နယ်မှာလည်းပဲဒါစင်ကာပူရဲ့ချက်သေးတွေအများကြီးရှိနေတယ်ဟိုထိတွေ့ရှာလွယ်တဲ့နော်
တဲ့စီမင်းစည်းကမ်းတွေနဲ့အညီတော့လူခွင့်ရေးစံချိန်စံညွှန်းတွေနဲ့အညီချင်းကပ်ဖြည့်ရှင်းနိုင်မှုကအရေးကြီးတယ်ဆိုတော့ဒီဖြစ်စဉ်ကနေမိမောင်းထိုးပြ
မြောင်းမှလှုပ်ဖို့စီစဉ်ထားတဲ့ဟောပြောပွဲမှာရခိုင်လွတ်တော်အမတ်ဒေါက်တာအေးမောင်လည်းပြောဆိုခုရှိနေတာပါဒါပေမဲ့အဲ့ဒီမတိုင်ခင်တရက်ကရသေးတောင်မှလုတ်တဲ့ဟောပြောပွဲနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတော်ကိုအကြီးညိုပြက်စီတဲ့ဆိုပြီးဟောပြောပွဲမှာပါဝင်တဲ့ဒေါက်တာအေးမောင်နဲ့ရခိုင်လူငယ်စာရေးဆရာကိုဝေဟင်အောင်တို့ကိုပုံမှန905ခါနဲ့အစိုးရဘက်ကအရေးယူအမှုဖွင့်ထားပါတယ်။စာရေးဆရာဝေဟင်အောင်ကိုတော့ဖမ်းဆီးထားပြီးဖြစ်ပါတယ်။ဥပဒေအရလွှတ်တော်အမတ်တဦးကိုဖမ်းဆီးဖို့ဆိုရင်လွှတ်တော်ရဲ့ခွင့်ပြုချက်လိုအပ်ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူတွေနေရပြန်ဖို့ရေးကိစ္စနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနှစ်နှစ်အတွင်းပြန်ပို့ဖို့အစီအစဉ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးဆိုပေမဲ့လည်းဒီအစီအစဉ်မှာအဓိကအရေးပါတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အကျိုးတွေမညှိထိုင်ထားတာကြောင့်ဒီသူတို့တကယ်လက်တွေ့ပြန်လာနိုင်မဲ့အပေါ်သံတရားရှိနေတယ်လို့လည်းပြောထားပါတယ်။ဒီကြောင့်လူခွင့်ရေးစောင့်ကြည့်ရအဖွဲ့ကအာရှရေးရာတူညွန်ကြရမှု Phil Robinson ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။အခုလိုနှစ်နိုင်ငံသဘောတူခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်များစုပါတဲ့ဒီဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ရာမြန်မာအစိုးရဘက်ကနေတနေ့ကိုဒုက္ခသည်300လက်ခံသွားဖို့စီစဉ်နေပါတယ်။ဒါပေမဲ့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရအဖွဲ့ရဲ့တူညွန်ကြရမှု Phil Robinson ကဒီအစီအစဉ်ကလက်တွေ့အလုပ်ဖြစ်ဖို့မလွယ်ဘူးလို့အခုလိုထောက်ပြပါတယ
်။ I think if you told them that they were going to be repatriating us
တကယ်တော့ဒုက္ခသည်တွေကိုတနေ့ကို300နုံးနဲ့လက်ခံသွားမယ်လို့သွားပြောရင်သူတို့သဘောဆန္ဒအလျောက်ပြန်လာမယ်သူကနည်းနည်းပဲရှိမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူဝင်ကြရင်နေနဲ့ဒီလိုပြန်လာနိုင်မှုအတွက်ဘာတွေလိုအပ်တယ်ဘလို့အမှတ်ကန်ချက်တွေလိုအပ်တယ်ဆိုတော့အစိုးရတွေကကြုံမိတာမျိုးမရှိဘူးလေ။ဒီမှာတံတော်အနေနဲ့သူတို့နောက်ထပ်မတက်ခတ်တော့ပါဘူးဆိုရင်အမှတ်ကန်ချက်တွေပေးထားတာမျိုးလည်းမပါပါဘူး
။ Mr. Robinson ကဆက်ပြီးမကြခင်လာပိုင်းတွေတုန်းကပဲဒီရိုဟင်ဂျာတွေအနေနဲ့အသက်ခံရတာမတရားပြုကျင့်ခံရတာသူတို့ရွာတွေမိရှုဖျက်ဆီးခံရတာတွေကြုံခဲ့ရတာဆိုတော့အခုလိုထပ်အတိုက်ခိုက်မခံရဘူးလို့အာမခံချက်မရှိရင်သူတို့ပြန်လာဖို့နှောင့်နှေးနေမှာဖြစ်တယ်လို့ဆက်ပြောပါတယ်။ဒါအပြင်မစ္စတာရိုဘင်ဆန်ကရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့လုံခြုံရေးမသိကြတာအပြင်ဘမဘလူအခြေအနေနဲ့နေရမယ်သူတို့အသက်မွေးဝမ်းကြောင်းလုပ်လို့ရပါမလားအခြေခံကြတဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေကရပါမလားဆိုတာကို
အစိုးရတွေဘက်ကအသေးအချာရှင်းပြထားတာမရှိသေးဘူးလို့ထောက်ပြပါတယ်။မစ္စတာရောဘတ်ဆန်ကဆက်ပြီးအခုလိုအချိန်မှာနိုင်ငံတကာကနေဂျာဝင်ကာကွယ်ပေးကူညီနိုင်တဲ့ UNHCR ခေါ်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးကိုလည်းဒီအစီအစဉ်ထဲမှာထည့်မထားဘူးလို့ဝေဖန်လိုက်ပါတယ်။
မနက်ငယ်မှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါသူတို့ခန့်ခန့်အောင်ပြေးမထားပါဘူးတရုတ်ကတော့ပြောပြများပြန်ရပါမလားဆိုတော့ကျွန်တော်တန်ရရှိပါတယ်မစ္စတာရောမန်ဆန်ကဆက်ပြီးအခုလိုနိုင်ငံတကာကကာကွယ်ပေးနိုင်တဲ့လုပ်ငန်းစဉ်တွေကိုမြန်မာအစိုးရအနေနဲ့ဂရုမစိုက်တာကဒီဒုက္ခတွေကိုသူတို့ပြောတဲ့အတိုင်းလက်ခံမဲ့ထုံထုံထိုင်းထိုင်းတွေလို့ထင်ထားသလားမသိဘူးလို့တောင်ထုတ်ပြောခဲ့ပါတယ် မှာမစ္စတာရမဆန်ကသူတို့လွတ်လို့ရမယ်လို့ထင်တာအပြင်တခြားရည်ရွယ်ချက်တွေလည်းရှိကောင်းရှိနိုင်တယ်လို့အခုလိုဆိုပါတယ
် You know on one hand the Myanmar government wants to
ဒီမှာမနက်ငယ်အနေနဲ့ကဒီပြဿနာဖြစ်ရှင်းမှာသူတို့ကဖြေရည်အဆုံးဖြတ်ပေးနိုင်လို့ဖြစ်ပြီးအခုလိုဖြေရဖို့ဝိုင်းကြိုးစားပေးနေတယ်လို့နိုင်ငံတကာမှာအမြင်ကောင်းစေချင်နေပါတယ်ဒီလိုအမှတ်ရဖို့ကြိုးစားပြဖို့လည်းရပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကလည်းသူ့ပြည်သူတွေကိုရှင်းပြချင်ပါတယ်ဒီဒုက္ခတွေတွေသူ့နိုင်ငံမှာတစ်သလုံးဆက်တောင်းတင်မနေပဲပြန်ရမှာဆိုတာမျိုးပါ
အခုလိုအချိန်မှာ Amnesty International လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာရေးအဖွဲ့ကြီးကလည်းဒီအစည်းအဝေးဟာဒုက္ခတွေတွေနဲ့ကြိုတင်တိုင်ပင်မှုမရှိတာကြောင့်တရားမဝင်တာအပြင်တကယ့်ကိုအလင်းစလိုလုပ်လိုက်တာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ဒီနေရာမှာမစ္စတာရော်ဘတ်ဆန်ကဆက်ပြီးမြမဆူရအနေနဲ့ဒီဒုက္ခတွေတွေအဓိကထွက်ပြေးရတဲ့အကြောင်းရင်းဖြစ်တဲ့တပ်မတော်ရဲ့ကြမ်းကြမ်းတမ်းတမ်းလုပ်ရက်တွေကိုမထိန်းနိုင်တာကြောင့်အခုလိုပြန်ပေါ်ရေးအစီအစဉ်မှာအစိုးရအကြီးဆုံးသူတွေဖြစ်တဲ့ဒီရိုဂျာဒုက္ခတွေတွေနဲ့ပိုပြီးတော့ကြိုတင်တိုင်ပင်ပြီးမှဒီအစီအစဉ်ကိုပြန်ဆွဲတင်တယ်လို့အကြံပေးပါတယ်။မစ္စတာရော်ဘတ်ဆန်ကပဲအခုလိုရိုဂျာတွေနဲ့ဆွေးနွေးစီစဉ်ရမှာလူခွင့်ရေးနိုင်ငံသားခွင့်ရေးနဲ့မြမပြည်တဲ့သူတို့ပြန်ရောက်ရင်လွတ်လွတ်လပ်လပ်သွားလာလှူရှားစားတောက်ပိုင်ခွင့်ရှိရေးနောက်ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေယာယီအတွက်လည်းအာမခံပေးဖို့ကအထူးအရေးကြီးတယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
ကွန်မင်းစက်တမီးမြင့်ထားတာကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေဗုဒ္ဓဦးနဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပြီးတော့အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော့ကိုအောင်လွင်ဦးကကြီးနာပေးပါမယ်ရှင်
မေကန်ပြည်သူကိုမိဘရဲ့နဲ့တူကလေးဘွားမှာတရားမဝင်ရောက်လာသူတွေကိုအကာအကွယ်ပေးထားတဲ့လူမျိုးကြီးကြရေးစီစဉ်ဆုံးသတ်ရေးသမရအမိန်ကိုကယ်လီဖိုးနီးယားပြည်နယ်ကတားမြစ်ထားတာကိုပယ်ဖျက်နိုင်အောင်တရားရုံးချုပ်ကကြောင်းဝင်ဆောင်ရွက်ဖို့တရားရုံးဝန်ကြီးဌာနကတိုက်တွန်းဖို့စီစဉ်နေပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကယူဂန်တရားရုံးမှာသမရတော်နယ်ထရန်ဆွေကရှောင်းလဲဖို့စီစဉ်နေခြင်းတရားရုံးဝန်ကြီးဌာနကပြင်ဆင်နေတာလည်းဖြစ်ပါတယ်2016အမေရိကန်သမားယူကောက်ပွဲမှာရုရှားတွေရဲ့ဂျောင်းဝင်နောက်ရှောက်မှုကိုစုံစမ်းနေတဲ့လွတ်တော်မှတ်တွေရဲ့မေးမြန်းမှုတွေကိုတော့အင်ဂျီနီယာရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲအောင်စတီဖန်နွန်ကဖြေကြားဖို့ညှဉ်းဆန်ခဲ့ပါတယ်။ရုရှားကြီးစုံစမ်းနေတဲ့အောက်လွတ်တော်ထောင်လိုင်းကော်မတီရှိမှမနေ့ကနိုင်ပေါင်းများစွာကြားနာဆစ်ဆီးခဲ့တာပါ။အခိုင်ပြင်းတဲ့မြောင်းမြို့မှာမင်းညက်ကဖြစ်ခဲ့တဲ့အတေကယုံတွေဆန္ဒပြသူအမျိုးသား9ဦးသေဆုံးပြီး12ဦးထိတန်းရခဲ့တဲ့ပေါ်နိုင်ငံတကာကတုံ့ပြန်မှုတွေလည်းဖတ်ပေါ်လာနေပါတယ်။ကုလသမဂ္ဂကတော့ရခိုင်ပြည်နယ်မြောင်းမှာဖြစ်ခဲ့တဲ့သူတို့တန်ရုံထိတိုက်ပြင်ဆင်မှုတွေပေါ်စိုးရိမ်မကင်းကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အမေရိကန်တန်ရုံကလည်းအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့တဲ့ဖြစ်ပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေရတဲ့တိုင်းနဲ့ချီရဝင်ကြတဲ့ဌာနပြန်နိုင်ရေးဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဖြစ်ဖို့အရေးကြီးတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။
သတင်းကြီးချုပ်ကိုကွန်လင်ဦးကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီအထိ line to meter 3240.48 တို့ကနေတိုက်ဖိုင်းနာဆင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9:00နာရီမှာ Asia 77ကနေတိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုထူးဘဲကျေးဇူးတင်ပါတယ်။ကျန်းမာရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.
From Washington.